မောင်နှခင်အတွင်းကဒေသခံမွတ်စလင်တွေကို1982ခုနှစ်နိုင်ငံသားဥပဒေနဲ့မညီပဲနိုင်ငံသားကပ္ပရားတွေထုတ်ပေးခဲ့တာကြောင့်ဒါကိုကန့်ကွက်ကြောင်းနဲ့တဆိုင်ရာဝန်ကြီးဌာနအနေနဲ့ပြန်လည်စီစစ်မှုတွေလုပ်ပြီးတော့နိုင်ငံသားဖြစ်ခွင့်ရရေးလုပ်ငန်းစဉ်မှာဥပဒေချိုးဖောက်သူတွေကိုအရေးယူပေးဖို့ရခိုင်မျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်။အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတော့သူတို့အနေနဲ့အစစ်အစစ်စီစစ်ဆောင်ရွက်ပြီးမှအတည်ပြုခဲ့ခြင်းသာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြောပြပေးပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုတ်ဒေသမှာပြီးခဲ့တဲ့လပိုင်းအတွင်းဒေသခံမွတ်စလင်အနည်းဆုံး53ဦးကိုနိုင်ငံသားကပ္ပရားဒါမှမဟုတ်နိုင်ငံသားပြုခွင့်ကပ္ပရားတွေထုတ်ပေးခဲ့တာနဲ့ပတ်သက်လို့ဒေသခံရခိုင်တိုင်းရင်းသားတွေကရခိုင်ပြည်နယ်လွှတ်တော်ကိုစာရေးသားတိုင်ကြားကန့်ကွက်ခဲ့ကြပြီးအဲ့ဒီကိစ္စပြန်လည်စီစစ်ပေးဖို့တောင်းဆိုခဲ့တာပါအခုလိုနိုင်ငံသားကပ္ပရားနဲ့နိုင်ငံသားပြုခွင့်ကပ္ပရားတွေထုတ်ပေးတဲ့ကိစ္စမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့ဒုက္ခထဒေါ်အင်းနုစင်ကဝေဖန်ပြောဆိုပါတယ်
။ဒီနိုင်ငံသားချစ်ချင်းဆိုတဲ့ဥပဒေမှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့မညီဘဲနဲ့ထုတ်ပေးလိုက်တယ်။ဥပမာပုံမှန်52မှာဆိုရင်လွတ်လပ်ရေးမရမီ1948မတိုင်မီကအခြေတကျနေထိုင်ပြီးတော့မိမိတို့ရဲ့မိဖနှစ်ပါးပါဒီနိုင်ငံအတွင်းမှာမွေးဖွားတယ်။သူတို့စီကမွေးဖွားပြီးတော့48နိုင်ငံသားဖြစ်မှုဥပဒေအရဘာကြောင့်မလျှောက်ထားခဲ့ဘူးလဲဆိုတာကိုခိုင်လုံတဲ့အထောက်အထားပြန်နိုင်တဲ့လူတွေမှသာလျှင်နိုင်ငံသားပြုခွင့်ကိုရှောင်နိုင်တယ်ဥပဒေနဲ့ညီတယ်ဆိုရင်နိုင်ငံသားပြုခွင့်ပေးနိုင်တာဒါပေမဲ့အဲ့လိုမစီစစ်ပင်းနဲ့ဘိုးဘွား၄ယောက်ကိုစီစစ်ပြီးတော့ဓာရီပတိပြီးနိုင်ငံသားဖြစ်တင်တယ်ဆိုပြီးတော့ပေးနေတယ်အထောက်အထားတွေညီငွေတွေကိုကျွန်တော်တို့မြင်ရတယ်သိနေရတယ်ဒါဥပဒေနဲ့မညီဘူးဆိုတာမျိုးတွေနဲ့ကျမတို့ကနိုင်ငံသားကိစ္စကိုတန့်ကွက်နေရတာဒီလိုလုပ်တဲ့လူတွေအရေးယူပေးပါလို့ပြောနေရတာ
ဒါကြောင့်မို့ဒီလိုကပ္ပရားတွေထုတ်ပေးရမှာဥပဒေနဲ့အညီဆောင်ရွက်ခြင်းရှိမရှိသိရအောင်ရခိုင်ပြည်နယ်လွှတ်တော်ထဲမှာဖွဲ့စည်းထားတဲ့နိုင်ငံသားများ၏မူလအခွင့်အရေးနဲ့အထူးကြားနာစုံစမ်းရေးကော်မတီကနေဖေဖော်ဝါရီလ24ကနေ26ရက်နေ့ထိ3ရက်ကြာစုံစမ်းနေပြီးတွေးစီချက်တွေကိုမကြခင်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌံအစည်းအဝေးခန်းစာတင်သွင်းသွားမယ်လို့သိရပါတယ်။အဲ့ဒီနိုင်ငံသားများ၏မူလအခွင့်အရေးနဲ့အထူးကြားနာစုံစမ်းရေးကော်မတီနဲ့အလို့သမားလူဝင်မှုပြည်သူ့အင်အားဝန်ကြီးဌာနအစိမ့်မြင့်တာဝန်ရှိသူတွေဟာဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့ကရခိုင်ပြည်နယ်မှာတွေ့ဆုံပြီးအပြန်အလှန်ဆွေးနွေးရှင်းလင်းခဲ့ကြပါတယ်။သူတို့အနေနဲ့ဥပဒေအတိုင်းသာအစဉ်စဉ်စီစစ်ဆောင်ရွက်ခဲ့ခြင်းမျိုးသာဖြစ်ကြောင်းအလို့သမားလူဝင်မှုပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်ကျိုင်က VOA ကိုရှင်းပြပါတယ
်ဒီ82ခုနှစ်နိုင်ငံသားဥတွေကနိုင်ငံသားလျှောက်လာမယ်ဆိုလို့ရှိရင်ပထမဆုံးစပြီးတော့စစ်တာမြို့နယ်မှာမြို့နယ်အရှင်နိုင်ငံသားစစ်ပေးကော်မတီကနေပြီးတော့82ခုနှစ်နိုင်ငံသားဥတွေကဥတွေလိုလိုပြီးနေအညီကန့်ကြီးမှုရှိမရှိဆိုအထောက်အထားတွေစာရွက်စာတမ်းတွေဒီမိသားစုဓာတ်ပုံတွေနဲ့အစစ်အစစ်သူတို့စစ်ဆေးတယ်ကန့်ကြီးပါပြီဆိုလို့ရှိရင်သူတို့ကပြည်နယ်ဒီနိုင်ငံသားစစ်ပေးကော်မတီကိုဆက်ပြီးတော့တင်ရတယ်ဗျအားလုံးဥတွေနဲ့ညီတယ်စာရွက်စာတမ်းတွေပြည့်စုံတယ်ကန့်ကြီးဆိုလို့ရှိရင်ဘိုးကော်မတီကိုတင်ရတယ်ဗျဘူကော်ဗီမှာလည်းအလုံးသမားလူမှုကြီးကြေးနဲ့ပြည်ပြည်ရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးပါတယ်နိုင်ငံခြားရေးဝန်ကြီးပါတယ်ကာကွယ်ရေးဝန်ကြီးပါတယ်ပြည်ထောင်ရေးဝန်ကြီးပါတယ်အဲအဲ့လိုတက်ဆိုင်ရာဝန်ကြီးဌာနပေါ်ဆိုဝန်ကြီးအကြီးအကဲတွေရတယ်ပြီးတော့တစ်ခါထပ်ပြီးတော့စစ်တယ်ကစစ်ပြီးတော့ဥပဒေလိုဆိုလိုနေတဲ့ကန့်ကြီးတွေဆက်ဆံတာပြည့်စုံတယ်ဆိုတော့မှဘူကနေပြီးတော့ခွင့်ပြုပေးလိုက်တာအဲခွင့်ပြုပေးလိုက်ပြီးဆိုတော့မှအဲ့ဒီကပ္ပရားတွေကိုတက်ဆိုင်ရာပြည်နယ်ကတက်ဆိုင်ရာမြို့နယ်ကိုပို့ပေးပြီးတော့မှအဲ့ကပ္ပရားအဲ့တော့မှထုတ်ပြီးလို့ရတာဗျသူတို့ထင်နေတာမျိုးနယ်မှုတယောက်ပဲနောက်တစ်ခုကပြည်နယ်မှုတယောက်တည်းဒါလုတ်ချင်ရလုတ်ပြီးတော့လက်စားပြီးတော့ပေးတယ်လို့ထင်တာအဲ့လိုလုတ်လို့မရဘူးအဲ့ဒါကြီးလဲကျွန်တော်ရှင်းပြပြီ
းနိုင်ငံတွင်းဥပဒေအရနိုင်ငံသားဖြစ်ထိုက်သူတွေကိုခွင့်ပြုသွားရေးကိစ္စကိုတော့ ANP ပါတီအနေနဲ့ဘာမှကန့်ကွက်စရာမရှိပဲသဘောတူကြောင်း ANP ပါတီဒုက္ခတာဒေါ်အင်းနုစင်ကပြောပါတယ
်ဥပဒေနဲ့ညီတဲ့လူတွေကိုနိုင်ငံသားပေးပါနိုင်ငံသားဖြစ်တဲ့လူတွေကိုနော်ညီမတပြည်လုံးမှာအသက်ရှင်နေထိုင်ခွင့်ပေးပါပြည်ပြည်နိုင်ငံသားအခွင့်အရေးတွေကိုပေးပါတရားဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေဘင်္ဂလီဟူတမြရခိုင်တပြည်တည်းမှာနေကြဆိုတဲ့သဘောမျိုးကိုမလုပ်ပါနဲ့ဆိုတာကျမတို့အင်အားကတခြားလူပြောလာတာမဖြစ်စေတဲ့လူတွေကြတော့ဥပဒေမှာမဝင်တဲ့လူတွေကိုလူသားချင်းစာနာမှုအရာဒါကပိုင်းနဲ့ညီညွတ်ညီမျှဖြစ်အောင်ဆောင်ရွက်ပေးပေါ့ဒါအစိုးရရဲ့ rule of law ကိစ္စပဲ
ရခိုင်ပြည်နယ်လွှတ်တော်ရဲ့အထူးကြားနာစုံစမ်းရေးကော်မတီအဖွဲ့ဝင်တွေဟာဝူသီတော်မောင်းတော်မျိုးနယ်တွေကဒေသခံတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအစိုးရရဲ့နိုင်ငံသားစီစီရေးအဖွဲ့ဝင်တွေနဲ့လည်းလိုက်လံတွေ့ဆုံကြပါတယ်။လောလောဆယ်မောင်နှုံးမျိုးနယ်အတွင်းဒေသခံမွတ်စလင်တွေထဲမှာနိုင်ငံသားအသိအမှတ်ပြုကပ်ပြားရာသူ22ဦး နိုင်ငံသားပြုခွင့်ရသူ14ဦးနဲ့သူတို့တွေတဲကသားသမီး18ဦးဟာလည်းနိုင်ငံသားပြုခွင့်ရသူတွေဖြစ်အတိအမှတ်ပြုကပ်ပြားတွေရထားပါတယ်ဒီလိုရတာဟာဥပဒေနဲ့အညီစီစစ်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ယုံကြည်နေတာကြောင့်နိုင်ငံသားအတိအမှတ်ပြုကပ်ပြားထုတ်ပေးရေးအစီအစဉ်တွေကိုယာယီရပ်ဆိုင်းထားပေးဖို့ဒေသခံရခိုင်တိုင်းရင်းသားတွေကတောင်းဆိုနေကြပြီးဒါနဲ့ပတ်သက်လို့မောင်းနှမကန့်ကွက်ဆန္ဒပြတာတွေလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ